မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဆက်လက်ဖြစ်ပွားနေတာဟာအလွန်ဆိုးရိမ်ထင်လန့်ပွေရာကောင်းကြောင်းနဲ့ဒါဟာမဟာဗျူဟာအရာရောလူသားချင်းစာနာမှုဆန်ရအရာပါအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအတွဲအကြီးမားဆုံးပြဿနာကြီးတစ်ရပ်ဖြစ်နေတယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကတောက်ကြနေမှာနယူးယောက်ကုလသမဂ္ဂရုံးချုပ်မှာပြုလုပ်တဲ့အထွေထွေညီလာခံမှာပြောကြားခဲ့ပါတယ
် We are deeply horrified by the continued post-coup violenceand instability in Myanmar.
This is a setaka ana tain pi naw phit paw la de achan pe tai khai mu de ne miri ngain mu de ha aku tat thi set let phit paw ni bi di a che a ni de a paw chanaw ro alon go be so yain thail lat mi ba de da ha ASEAN a twin ma phit paw ni da ba Myanmar pi ga pyatana ha di ni pai ni a twin ASEAN ye a chi ma song phit de Mahabhyuha myaw lu ta chin sa na mu san ya pyatana phit ni de lo Malaysia win ji chou Anwar Ibrahim ga pyaw su twa da baဆက်လက်ပြီးပြောကြရမှာမြန်မာအနေနဲ့တိုင်းပြည်တည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးကိုဖော်ဆောင်နိုင်ဖို့အတွက်အာဆီယံဘုံသဘောတူညီချက်900ကိုချက်ချင်းအကောင့်အထည်ဖော်ဖို့မလေးရှားကတိုက်တွန်းပါတယ်လို့လည်းဝန်ကြီးချုပ်အန်ဝါအီဘရာဟင်ကပြောဆိုခဲ့ပါတယ်။ဒါ့အပြင်နယူးယောက်မြို့ကုလသမဂ္ဂအထွေထွေညီလာခံတက်ရောက်နေတဲ့အင်ဒိုနီးရှားနိုင်ငံသားဝန်ကြီးရီနိုမာဆူဒီကလည်းနိုင်ငံတကာချက်ချင်းညီအသင်း ICRC ဥက္ကဋ္ဌမရီယာနာစပူဂျေရစ်နဲ့တောက်ကြနေကတွေ့ဆုံခဲ့ပြီးမြန်မာအရေးဆွေးနွေးခဲ့ပါတယ်မြန်မာနိုင်ငံကပြဿနာတွေကိုဖြေရှင်းဖို့အာဆီယံဘုံသဘောတူညီချက်900ကိုအကောင့်အထည်ဖော်နိုင်ရေးဆက်လက်စူးစမ်းသွားမယ်လို့အင်ဒိုနီးရှားနိုင်ငံသားဝန်ကြီးကပြောဆိုခဲ့ပါတယ်